စနေနေ့နေ့မနက်အစောပိုင်းဖားကန့်ဒေသကစိန်လုံးကြောက်စိန်တွင်ကဘာနိုင်ရန်ပြုကြမှုအတွင်ဒီကနေ့ညနေပိုင်းအထိဆိုရင်ရတက်ဖွဲ့ဝင်တွေကုမ္ပဏီဝန်ထမ်းတွေနဲ့ကြောက်ရှာသူတွေအပါအဝင်လူသေးအလောင်း19လောက်ရှာဖွေတွေ့ရှိတယ်လို့ဖားကန့်ဒေသခံတွေကပြောပါတယ်။ပျောက်ဆုံးသွားတယ်လို့တရားဝင်စီးရင်ထုတ်ပြန်သူတွေစီးရင်ပါပါဝင်မယ်ဆိုရင်တော့သေဆုံးပျောက်ဆုံးသူစီးရင်ဒီထက်ပိုပြီးတော့များနိုင်တယ်လို့မှန်းဆနေကြပြီးရှာဖွေကယ်ဆယ်ရေးတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ကြောက်တူးခွင့်3လတရားဝင်ပိတ်ပင်ထားတဲ့အချိန်အခုလိုလူသေဆုံးတဲ့အထိမြေပြိုကျမှုဖြစ်ခဲ့တဲ့အပေါ်မှာကချင်ပြည်နယ်အစိုးရနဲ့အာဏာပိုင်တွေဘက်ကထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့သေဆုံးခဲ့ရသူတွေအတွက်တရားမျှတမှုရစေချင်တယ်လို့လည်းကချင်လူမှုအဖွဲ့တွေကတောင်းဆိုပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြမှာပါရှင်
ဂျွန်လ28ရက်နေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကျေးရွာအုပ်စုကောင်းဆန်ကျေးရွာ၊ကရင်ချောင်ကျေးရွာနဲ့ချောင်းမြားကျေးရွာအနီးအနားမှာရှိတဲ့အမြင့်ပေတထောင်လောက်ရှိတဲ့စိန်လုံးတောင်ကျောက်စိန်ကပယံကြီးဒေသအခေါ်စိန်လုံးတောင်ကျောကြီးရုတ်တရက်ပြိုကျခဲ့တာဖြစ်ပါတယ်။ဒီပြိုကျမှုအတွင်မှာတော့ကျောက်စိန်တုဖော်ရေးကုမ္ပဏီကဝန်ထမ်း15ဦးနဲ့ကျောက်စိန်လုပ်ွက်ကိုစောင့်ကြပ်ဖို့လုံခြုံရေးတာဝန်ယူနေတဲ့ရဲဝန်ထမ်း3ဦးပျောက်ဆုံးခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကနေစလို့မြေပြိုကျတဲ့နေရာကိုလူအင်အားဆက်အင်အားတွေနဲ့ပိုက်ဆိုင်တိုက်ရှာဖွေကယ်ဆယ်ခဲ့တာမှာတော့ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအထိလူသေအလောင်း19လောက်ရှာဖွေတွေ့ရှိခဲ့ပြီးတော့သေဆုံးပျောက်ဆုံးမှုဟာဒီထက်ပိုများပြားနိုင်ခြေရှိတယ်လို့ဖားကက်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစောမိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။မနေ့က14လောက်ဒီနေ့5လောက်ထက်အဲမနေ့ကတော့နေကင်းပိုင်းအထိရ73လောက်ပေါ့အဲ73လောက်နဲ့မှာရဲဟိုအလောင်းတစ်လောင်းတွေ့တယ်ပေါ့နော်။ညနေပိုင်းမှာတစ်လောင်းထပ်တွေ့တယ်14လောင်းပေါ့မနေ့ကအားလုံးဒီပြူသူတို့ဒီရှာဖွေရေးတွေတိတ်နေချိန်ကြီးတယ်ပေါ့နော်။အဲဒီနေ့5လောင်းထပ်တွေ့တယ်ဒီနေ့5လောင်းနဲ့မှာရဲအလောင်းတစ်လောင်းပါတယ်လို့ပြောတယ်။အဲအဲ့တော့သူကကုမ္ပဏီကသူတို့ကုမ္ပဏီဝင်က15ယောက်ပျောက်ဆုံးတယ်လို့ပြောတယ်။အဲဒီနေ့အဲ့ဒီသေဆုံးသူအားလုံး19ဦးထဲမှာပါကုမ္ပဏီဝင်ကအလောင်း12လောင်းတွေ့တယ်အာရဲဝင်အလောင်းနှလောင်းတွေ့တော့14လောက်ပေါ့ကျန်တဲ့5ယောက်ကတော့ကျွန်တော်ဒီဟိုဒီကြောက်ရှာတဲ့လူကြီးဖြစ်ဖို့များပါ့ပေါ့တော့ကုမ္ပဏီဝန်ထမ်းလည်းမဟုတ်အာရဲဝန်ထမ်းလည်းမဟုတ်တဲ့အဲလူတွေဆိုတော့အပြင်ကနေမှကြောက်ရှာကြောက်တူးတပိုင်းတိုင်းကြောက်တူးတဲ့လူတွေဖြစ်ဖို့များပါ့ပေါ့နော်အဲထပ်ပြီးတော့ရှာနေတယ်အဲနောက်ပြီးတော့ရှာတဲ့နေထားလည်းနည်းနည်းခက်ခဲတယ်ကြောက်ဘာလို့ဆိုတော့ရေနဲ့နုံနဲ့ရောသွားတာဆိုတော့ဒါဒီရှာဖွေတဲ့လူတွေလည်းဘွတ်နဲ့နုံနဲ့ဆိုတော့အဲအဲတဘောမျိုးပေါ့နော်အဲရှာဖွေလုပ်ငန်းတွေတော့မနာသေးဘူးပေါ့
အခုလိုမျိုးတည်ဆုံးပြောင်းဆုံးမှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာဒေသအာဏာပိုင်တွေဘက်ကဒီထက်ပိုပြီးထိရောက်တဲ့အရေးယူဆောင်ကြည့်မှုတွေနဲ့အတူတည်ဆုံးနေတာသူတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနာဥက္ကဋ္ဌဦးစောကျက်ကလည်းတောင်းဆိုပါတယ်
အဲကျွန်တော်တို့အနေနဲ့ပြောချင်တာကတော့အခုမှပဲမဟုတ်တော့ဘူးအရင်အစိုးရအဆက်ဆက်ကပေါ့နော်ခက်ဆက်ဆက်က6 minute မကအမီးချက်အမီးကအမျိုးလုတ်ခဲ့လို့အခုအဲ့တာကြီးစူးစူးအခုကျွန်တော်တို့ဒီဗီဒီယိုတို့တွေခံစားနေရတာပေါ့တကယ်ကြတကယ်တို့ဘယ်လိုလဲစားကြတာခံနေတဲ့ဒီရွှေပြောင်းတို့စားကြည့်ကြတဲ့တနေ့ကျပဲတို့ဝင်းစားပြအမျိုးလုံးတဲ့အချိန်မှာစူးစူးကြောက်ရွံ့နဲ့မတည်ပြည့်နဲ့တည်သွားတယ်မဆုံးပြည့်နဲ့ဆုံးသွားတဲ့ဟာတွေရှိတယ်အဲ့ဒါကြောင့်ဒီဟာကိုတိတိကျကျဒီနေ့အစိုးရအနေနဲ့ဒါတာဝန်ခံမှုတာဝန်ယူမှုဆိုတော့တို့လုပ်တင်တယ်အခုတို့လက်ရှိအာဏာရတဲ့တို့အစိုးရလက်ထက်မှာမြန်မြန်လေးကိုက်တဲ့ချေချင်းရမလို့ကျွန်တော်မြင်တယ
်အခုချိန်ထိကတော့ပျောက်ဆုံးနေစေသူတွေအပါအဝင်လူသေဆုံးမှုအရေအတွက်ကိုအတိအကျသိရှိရနိုင်မှုကုညီကယ်ဆယ်ရေးအဖွဲ့ဒီဘက်ကအင်အားသုံးပြီးရှာဖွေနေကြဆဲဖြစ်ပါတယ်လက်တလောစိန်တောင်ကဘာပြိုကျခဲ့မှုအပါအဝင်နိုအိုင်နစ်မြုပ်တာကြောက်စိန်တွင်ပြိုကျမှုတွေအတွင်မှာတရားမဝင်တဦးချင်းရောအုပ်စုလိုက်ကောကြောက်စိန်တုဖို့မှုတွေကရှိနေလို့ဖားကံမှာတော့ရေမစင်းကြောက်ရှာဖွေသူတွေပါပါဝင်တဲ့လူသေဆုံးမှုတွေတိုင်းဟာစရင်အတိအကျရနိုင်မှုခက်ခဲတယ်လို့လည်းဖားကန့်ဒေသခံသတင်းသမားကုစုံမိုးထက်ကသုံးသပ်ပါတယ
်ဖားကန့်မှာကဘယ်လိုဖြစ်နေလဲဆိုတော့ရေမစင်းမိုးရတယ်ပေါ့နော်ကိုယ့်နေရာရေမစင်းတွေပါသွားတဲ့ဟာမျိုးတချို့ကလည်းမပြောကြဘူးကြာတချို့ကတော့လည်းပြောတယ်ပေါ့နော်လူတိုင်းကတော့မဆိုတော့ဘူးဒါပေမဲ့အဲ့လိုမျိုးတွေပေါ့တချို့ကလည်းဟိုအမှုပြန်ပတ်မှာဆိုလို့တချို့ကလည်းပြည်ထောင်လာရွာပြွာမှာဆိုလို့ဆိုတဲ့ဟာမျိုးတွေလည်းရှိရဲ့ဗျဟိုနောက်တစ်ချက်ကလည်းဒီလိုကျင်းတူးတယ်ဆိုတာကိုယ်စိတ်ကိုစားပြီးကိုယ်တပိုင်းတတိုင်းတယောက်တည်းတူးတယ်လို့လည်းရှိတယ်တယောက်နဲ့ယောက်တူးတယ်လို့ရှိတယ်သုံးယောက်ဖွဲ့တူးတယ်လည်းရှိတယ်အလိုမျိုးဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရက်ွက်မှာကရက်ွက်အုပ်ချုပ်ရေးမှုတို့ကြီးရောအုပ်ချုပ်ရေးမှုတို့အဲ့ဒီကလူတွေကသူတို့ရက်ွက်ထဲမှာဒီရလူတွေပါတယ်မပါဘူးဆိုတော့အဲ့လိုလူချင်းတွေပြန်ပြီးတော့ချက်ကက်လုပ်ကြည့်မှာဘယ်ဟာဘယ်နှယောက်ပါသွားနိုင်တယ်ဆိုတဲ့ဟာမျိုးသိရမှာလေဒီသက်သေဌာနကလည်းသူတို့စီကိုလူပြောက်ကြော်ညာတွေပေါ့နော်လူပြောက်လို့လာပြီးတော့တရင်ပို့တဲ့ဟာတွေအဲ့ဒီစည်ရင်းတွေလောက်နဲ့ပဲသူတို့ချိန်ညားတာဟုတ်တကယ်တမ်းကျတော့အဲ့စည်ရင်းမရှိ ပုံမှန်ကျွန်တော်တို့ရတဲ့စရင်တွေအများကြီးများနေတယ်ဒီမှာဘာလို့လဲဆိုတော
့
ခုနကပြောတဲ့လူမသိသူမသိတွေအများကြီးပြအဲ့တော့ဘယ်ဖြစ်စင်လဲဘယ်ဖြစ်စင်လဲဆိုပြီးလူစင်းအတိအကျရအောင်အရန်ခက်ခဲတယ
်အခုလိုကြောက်စိမ့်လောက်ွက်ကပရန်ပြောကြတဲ့အချိန်ဟာမိုးရင်းကာလဇလလတ်တရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိ3လကြောက်တူဖို့ကွင်းတရက်ဝင်ပိတ်ပင်ထားခြင်းလည်းဖြစ်ပါတယ်ရှင်
မဆုမုံပြောပြခဲ့တာပါရှင်